မြန်မာနိုင်ငံမှာရတားဆိုးရွားကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့လို့ရက်ကိုမကျေနပ်တာကြောင့်လမ်းမော်ထွက်ကန့်ကွက်ဆန္ဒပြသူတွေရှိနေပါတယ်။ရန်ကုန်မြို့မှာဆိုရင်လေဒီရက်ထဲမှာပဲတက်ကြွလှုပ်ရှားသူလူငယ်တချို့ဆန္ဒပြခဲ့ကြတာပါ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခါကပြောပြပေးသွားမှာပါ။တမရော်ကအာနာသိန်းနာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဒီကနေ့ရန်ကုန်မြို့နေရာတချို့မှာတက်ကြွလှုပ်ရှားသူတွေတက္ကသိုလ်ကျောင်းသားတွေစုဝေးဆန္ဒပြခဲ့ကြပါတယ်။ဒီနေ့အစောပိုင်းရန်ကုန်စီးပွားရေးတက္ကသိုလ်ရှေ့မှာလူငယ်တချို့ရဲ့လှုပ်ရှားမှုမှာတော့စစ်တပ်ကအာနာသိန်းနာကိုကန့်ကွက်ကြောင်းလက်နက်အားကိုးတဲ့လုပ်ရက်ကိုစန့်ကျင်ကြောင်းနဲ့ငြိမ်းချမ်းတဲ့လှုပ်ရှားမှုတွေမှာပူးပေါင်းပါဝင်ကြဖို့တိုက်တွန်းတဲ့စာရန်တွေကင်ဆောင်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲမှာပါဝင်ခဲ့သူလူငယ်တအူးကတော့စစ်တပ်ရဲ့လုပ်ရက်ကိုဝိုင်းဝန်းစန့်ကျင်ချဖို့တိုက်တွန်းသွားခဲ့ပါတယ
်။ကျမတို့ကတော့လုံးဝလက်မခံပါဘူး။ကျမတို့ရွေးတောက်ထားတဲ့အစိုးရကိုကျမတို့လက်ခံပါရစေ။နောက်ဝင်ထဲနေကိုယ့်ရဲ့ရန်လျားမှာပါဝင်မဲ့ဝင်ထဲနေနေလေတတိစီစီနဲ့သူတို့တန့်ကျက်စီကျင်ပါရစေ။အားလုံးဒီဘောပါဝင်ကြကြကျင်ပါရစေ။ကျမတို့ကညနေတိဖြစ်ပေမဲ့လည်းနိုင်ငံနေရာကနေရွေးတောက်ခံမျိုးသားလက်တော်ကိုနေရာလဲလုံးဝမဲ့သူညာနဲ့သူကျမတို့တွေအန်တီပီသားတွေကလည်းမကျင်တဲ့တောင်မကျင်တဲ့တဲ့အကြောင်းလက်မခံနိုင်အောင်လက်မခံနိုင်တဲ့အကြောင်းကိုဆန္ဒထုတ်ပေါ်ရမယ်လို့ရှင်းပါရစေ။ကျမတမကြည်ဒီရောက်ပါ
။ရန်ကုန်မြို့နယ်ကတကုံတက္ကသိုလ်ကျောင်းသားဝင်တယ်မှာလေကျောင်းသားတမကအဖွဲ့ဝင်တွေဆရာဆရာမတွေကကျောင်းဝင်အတွင်လှည့်လည်ဆန္ဒပြခဲ့ကြပါတယ်။စစ်အာဏာသိမ်းတာကိုလက်မခံကြောင်းဒီမိုကရေစီအစိုးရကိုသာအလိုရှိကြောင်းနဲ့စစ်အာဏာရှင်အလိုမရှိဆိုပြီးကြွေးကြော်ဆန္ဒပြခဲ့ကြတဲ့လှုပ်ရှားမှုကိုအချိန်မြင့်ဆောင်ရွက်ဖို့ရည်ရွယ်ထားတယ်လို့လည်းလှုပ်ရှားမှုမှာပါဝင်သူတဦးကပြောပါတယ
်။ကျွန်တော်တို့ပေါ့ဆန္ဒပြတယ်ဆိုတာကပြည်မရည်ရွယ်ချက်ရှိပါတယ်စစ်အာဏာရှင်ဆန့်ကျင်မှုရည်ရွယ်ချက်ပါဒါပါပဲ။ဟုတ်ပြောကျွန်တော်တို့ကဒါကတော့ကျွန်တော်တို့လှုပ်ရှားမှုတွေပေါ့ကျွန်တော်တို့ပါဝင်နောက်ရက်ပိုင်းကျောင်းတခြားတမကတွေပါလာမယ်အခုရန်ကုန်မှာရောမန္တလေးတို့မှာလို့တစုတစုနဲ့ဆန္ဒထုတ်ပေါ်တဲ့ဟာတွေရှိရပေါ့အဲ့လိုမျိုးတွေများများလာမယ်လုံခြုံရေးအချိန်မှာကျွန်တော်တို့ဟိုကျွန်တော်ပြည်သူတွေနဲ့ပြည်သူတွေကကျွန်တော်တို့ဘက်မှာရှိရဆိုရင်ကျွန်တော်လုံခြုံတယ်လို့ယူဆပါ
ဒီနေ့ညနေပိုင်းမှာပဲရန်ကုန်မှာရှိတဲ့ရေချောင်းတက္ကသိုလ်ကကျောင်းသားတွေကလည်းစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုစန့်ကျင်တဲ့လှုပ်ရှားမှုမှာပါဝင်လာကြပါတယ်။မူလကကျောင်းဝင်းထဲမှာလှည့်လည်ဆန္ဒပြဖို့စီစဉ်ထားပေမဲ့ဝင်ငွေမရတာကြောင့်ပြင်ပမှာပဲဆန္ဒပြခဲ့ကြတယ်လို့လှုပ်ရှားမှုမှာဥဆောင်ပါဝင်သူတဦးကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကလည်းဒီနေရာကတော့ကျွန်တော်ခမန်းကျေတော့နေရာလောက်ရှိနေတယ်ခင်ဗျာ။နေရာ300လောက်ရှိနေတယ်။အဲနောက်ပြီးတော့ရေတက်ကတော့ကျွန်တော်တို့ဒီရောက်လောက်ကဒီကိုဒီကျောင်းသားကတော့ဒီအခုလက်ရှိအနာပေးမှုလက်မခံတဲ့ကျောင်းအဲ့ဒါကိုကျောင်းသားဖော်တဲ့တခြားကျောင်းတွေနဲ့အတူတူပေါ့မယ်။အခုလက်ရှိကျောင်းသားဖော်ထုတ်နေတဲ့တခြားကျောင်းတွေရှိတာပေါ့အဒီဆေးကျောင်းတွေရောက်ပြီးတော့ဟိုတခြားကျောင်းတွေအတူတူရှိနေဆိုတော့အကြောင်းပြတာပေါ့နော်။အဲဒါကတော့ကျွန်တော်တို့ကျောင်းထီလဲဆိုတော့ဒီအနာရှင်စနစ်နော်ဟိုဆေးရတာမြင်ကြတယ်ဟုတ်ကဲ့
စစ်တပ်အာဏာသိမ်းတဲ့လို့ရက်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုအာဏာပိုင်တွေကတားဆီးဖို့ကြိုးပမ်းနေချိန်မှာပဲနေမျိုးတွေအထူးကန့်ကွက်ဆန္ဒပြတာတွေဆက်လက်ဖြစ်ပွားနေတာပါတနင်္လာနေ့တိုင်းတဝဲမှာလည်းတက္ကသိုလ်ကျောင်းသားတွေကဆန္ဒပြခဲ့ကြပါသေးတယ်ရန်ကုန်မြို့နေရာတချို့မှာလည်းစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ပြီးရွေးကောက်ပွဲအနိုင်ရ NLD ပါတီကိုထောက်ခံကြောင်းပြသတဲ့တင်ကေတအဖြစ်အနီရောင်မိုးပြန်ပူပေါင်းလှုပ်တင်တာတွေလည်းလှုပ်ဆောင်ခဲ့ပါရှင်